ိုင်းနိုင်ငံဘန်ကောက်မြို့ပြန်လေစိမ်းနားမှာရှိတဲ့ဖော့နဲ့ plastic ကောစစ်ထုတ်တဲ့ဆက်ယုံဝင်းမှာတနင်္လာနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်တည်ဆုံးသူ2ဦးရှိပြီးတော့ဒဏ်ရာရသူ62ယောက်ရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါလေ။တနင်္လာနေ့မနေ့ဆော်ပိုင်းဖြစ်ပေါ်တဲ့ဒီပောက်ကွဲမှုတွင်ဒဏ်ရာရသူတွေထဲမှာမိသက်62ယောက်နဲ့ကယ်ဆယ်ကူညီရေးတပ်လုပ်သားတွေလည်းပါပါလေ။ပောက်ကွဲမှုကြောင့်လူနေအဆောက်အအုံပြန်ဝင်းကျင်မှာရှိတဲ့အခြားအဆောက်အအုံတွေပါပျက်စီးခဲ့တာပါ။မိလောင်ကျန်းနေတဲ့ဒီဓာတ်ရုပ်ဆိုင်ကထွက်တဲ့အဆင်ပြေရမရှိမိစေဖို့နဲ့နောက်ဆက်တွဲပောက်ကွဲမှုတွေဖြစ်မှာဆိုရင်လည်းအတွက်အနာကဆေးအောင်ပအောင်ဒေတာကံဒီလိုဘေးလွရအရေးပေါ်ရှောင်တိမ်မှုအတွက်ကယ်ဆယ်ကူညီအဖွဲ့ကလှုပ်ဆောင်ပေးနေပါတယ်။ဒဏ်ရာရသူတွေကိုရှာဖွေဖို့ကြိုးစားနေတယ်။မိလောက်ကတိတ်ကိုကျူးနေတာကြောင့်ခီးမပေါက်သလိုပောက်ကွမ်းမှုတွေကြောင့်ဒဏ်ရာရသူအများပြားအကူအညီတောင်းနေတဲ့အတွက်လူဖြန့်နေကူညီပေးနေရတယ်လို့ကယ်ဆယ်ကူညီလှုပ်တာကပြောတာပါ။ဒါနဲ့အစောပိုင်းကတည်းကလုံချမ်းနေတဲ့မိတော့ကိုမထိန်နိုင်ဘဲနဲ့မိတက်တက်ဖွဲ့ကရဟန်ရံတုံးပြီးနှိမ့်မှမင်းငိမ့်သွားတာဖြစ်ပါတယ်။ဆေယုံမှာပောက်ကွဲမိလောင်ရဲ့အကြောင်းကိုတိတ်ချမသိရသေးပါဘူး။